မြန်မာနိုင်ငံသား1,000ကိုမြန်မာရေတပ်တင်းမောရီနဲ့မြန်မာနိုင်ငံကိုပြန်ပြီးပို့ဖို့လုပ်နေတဲ့မလေးရှားနိုင်ငံရဲ့အလုပ်လက်ကိုရပ်ဆိုင်းဖို့အတွက်အမေရိကန်ပါဝင်နိုင်ငံတကာကတောင်းဆိုနေကြပါတယ်။မြန်မာနိုင်ငံကနေဆစ်လွတ်လိုက်တဲ့တင်းမော3ဆင်းနဲ့ပြန်ပြီးပို့မယ်လူတွေထဲမှာမကြခင်ကအာဏာသိမ်းထားတဲ့မြန်မာစစ်တပ်လက်အောက်မှာအန္တရာယ်ကျရောက်နိုင်ခြေရှိတဲ့လူနည်းစုဖွဲ့ဝင်တွေပါနေတယ်လို့ပြောပါတယ်။ကွာလာလမ်ပူမှာရှိတဲ့အမေရိကန်တန်ယုံကဒီကိစ္စကိုအထူးစိုးရိမ်ကြောင်းပြောဆိုပြီးအထင်းသိမ်းခံမြန်မာနိုင်ငံသားတွေကိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တွေ့ခွင့်ပေးဖို့ဒီလူတွေထဲမှာခိုးလုံခွင့်တောင်းခံထားသူတွေပေါမပါဆက်ဆေးခွင့်ပေးဖို့အတွက်တိုက်တွန်းထားပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတော့အခုပြန်ပို့မယ်သူတွေထဲမှာအနည်းဆုံး6ယောက်ဟာသူတို့စီမံမှတ်ပုံတင်ထားတာဖြစ်ပြီးနိုင်ငံတကာရဲ့အကာအွယ်ကိုလိုအပ်နေသူတွေဖြစ်တယ်နဲ့သူတို့တွေကအများစုကိုတော့တွေ့ဆုံခွင့်မရဘဲဖြစ်နေတယ်လို့ပြောပါတယ်။ 45 Rights လူခွင့်ရေးအဖွဲ့အကြီးကအေမီ စမစ်ကတော့အခုလိုပြန်ပြီးပို့မယ်အစီအစဉ်ဟာဒီလူတွေရဲ့အသက်ကိုအန္တရာယ်ကျရောက်စေမှာဖြစ်တယ်လို့မြန်မာနိုင်ငံမှာမတရားတဲ့စစ်အာဏာသိမ်းမှုကိုတရားဝင်ဖြစ်အောင်လှုပ်ဆောင်ရကြတယ်လို့ပြောပါတယ်။မလေးရှားအာဏာပိုင်တွေကတော့အခုပြန်ပို့မယ်သူတွေဟာနေထိုင်ခွင့်တပ်တန်းကိုကျော်လွန်ပြီးနေထိုင်တာအပါအဝင်ပြစ်မှုတွေကျူးလွန်ထားသူတွေဖြစ်ပြီးမြန်မာနိုင်ငံကနိုင်ငံသားအဖြစ်နဲ့အတိမတ်မပြုတဲ့ရိုဟင်ဂျာမွတ်စလင်တွေမပါဝင်ဘူးလို့ပြောပါတယ်။